ကျမကဆုမမရှင်ကိုဗစ်ကာလသတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့လိုက်နာရမယ့်ကျင့်ဝတ်တွေဆောင်ရွက်ဆောင်ရွက်နေတဲ့ပတ်သက်လို့ပြောပြပေးကြပါရစေ။ COVID-19 ကပ်ရောဂါကြုံနေရတဲ့မြန်မာနိုင်ငံမှာသတင်းသမားတွေသတင်းရယူရာမှာအခက်အခဲတွေနဲ့ကြုံနေရသလိုရောဂါကူးစက်ခံရနိုင်တဲ့အန္တရာယ်တွေရှိတဲ့အတွက်မီဒီယာအဖွဲ့အစည်းတွေကကြိုတင်ပြင်ဆင်နေကြပါရစေ။အခုအချိန်ထိသတင်းသမားတွေကူးစက်ခံရကြောင်းအတည်ပြုတာမရှိသေးပေမဲ့လည်းအခက်အခဲကြုံလာခဲ့ရင်ကူညီနိုင်အောင်အရေးပေါ်ရန်ပုံငွေထားဖို့စီစဉ်တဲ့အကြောင်းဒီကနေ့ပဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒီရန်ပုံငွေကနေအခက်အခဲကြုံနေရတဲ့သတင်းသမားတွေကိုထောက်ပံ့ပေးသွားမှာဖြစ်ကြောင်းလဲမြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့အထွေထွေအတွင်းမှုကိုကြော်စွာမင်းကပြောပါတယ်
။ဒီကိစ္စကာလမှာအကြပ်ကာလမှာတော့ရောဂါဖြစ်တဲ့အချိန်မှာသတင်းသမားတွေလည်းအကြပ်ပေးနေရင်ဆိုင်ရတာပေါ့နော်။ရလုံများသူရင်းရရင်လည်းမတော်တဆအဲ့လိုမျိုးဖြစ်သွားခဲ့ပြီးရှိတော့အဲ့လိုမျိုးကြည့်ရင်ခံလို့ဆိုရင်တော့ဟို quality ကိုခံရလို့ဆိုရင်ဥပမာ30ရက်ပေါင်းရှိရပေါင်း9ရက်တော့20ရက်ပေါ့နော်အဲ့ကာလနှစ်သိန်းလုံးပေါ့နော်ဒီပေါက်ပံ့ပြီးလုပ်တယ်နောက်တစ်ခုကလက်တလောသတင်းမီဒီယာတိုက်ကြရနေပြီးတော့ covid ကာလမှာယာယီဖိုင်းခံထားတဲ့သတင်းသမားတွေကိုကျွန်တော်တို့စံတဲ့အိမ်နဲ့ကြည့်တဲ့ပုံပိတ်တာတပုံပေါ့နော်အဲ့ဒါကိုကျွန်တော်တို့ထောက်ပံ့သွားဖို့ကျွန်တော်အစီအစဉ်လုပ်ရတယ် covid ကာလကကျွန်တော်တို့ဒီတရင်ပေါ်ရင်းမြစ်ပြေပေါ့နော်ဥပမာအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဒီအင်္ဂလတမားရုံတရင်လာရှင်ပွဲတမတော်ကတရင်လာရှင်ပွဲလီလျှော့တယ်ပေါ့နော်စုံစုံကတော့ဒီကူးစက်မှုတွေဒီဒီနိုင်ငံတော်ကလည်းဒီကိုဗစ်ကာလကထိန်းချုပ်ရေးတုတ်ပြန်ကြည့်လာလို့ရှိရအဲ့ဒါဒီကိုဗစ်ကာလတည်းအုတ်ထွက်တော့ဆိုရင်လည်းပေါ့ဒီတကယ်ကိုဗစ်ကိုဆက်နိုင်လို့များကာကွယ်ထိန်းချုပ်ရေးပိုင်းကိုကျွန်တော်တို့တရင်မီဒီယာသမားတွေကတော့နိုင်လာပြီးတော့လုပ်တာပေါ့နော်
COVID-19 ကပ်ရောဂါကြုံနေရချိန်မှာအများပြည်သူသတင်းအချက်အလက်ရရှိဖို့လိုအပ်ပေမဲ့သတင်းသမားတွေကိုယ်တိုင်ကူးစက်ခံရနိုင်တဲ့အန္တရာယ်ရှိတဲ့အတွက်သတိထားဖို့ကိုလည်းနိုင်ငံတကာကျန်းမာရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာအဖွဲ့အစည်းတွေကသတိပေးတိုက်တွန်းနေကြတာပါ။နိုင်ငံခြားသတင်းဌာနသတင်းတော်တူဖြစ်တဲ့ဦးတီဟာသွေးကတော့သတင်းသမားတွေကိုယ်တိုင်ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာဖို့လိုတယ်လို့ပြောပါရစေ
။မြတ်တော်မင်းကတော့လေကျွန်တော်တကယ်သတင်းဌာနကြီးပေါ့နော်။သူတို့ကဒီ safety နဲ့ပတ်သက်ပြီးတော့အရန် view site တွေပြောဂိုက်လိုင်းတွေရှိတာပေါ့နော်။တကယ်တမ်းကျတော့ဗျာဟို COVID-19 နဲ့ပတ်သက်တဲ့သတင်း coverage ကတိုက်တွေကနေပြီးတော့ကြည့်ကြတဲ့ guideline လေးတွေမလိုအပ်ဘဲ risk လို့ပေါ့နော်။အဲ့လိုလေးတွေလုပ်ပေးဖို့လိုအပ်တယ်။ကျွန်တော်တို့ဒီမှာအာမခံနေပါတယ်လုပ်မထားဘူးလေ။မီဒီယာသမားတွေလည်းပြန်ပြီးစဉ်းစားဖို့စဉ်းတဲ့ချက်ကပါလဲဆိုတော့ပုံကိုပဲကိုယ့်အန်တွေကိုကြည့်ရှောင်အောင် data ဖြစ်တဲ့အတွက်မလိုအပ်ဘဲနဲ့အဲ့လို risk ယူပြီးတော့လုပ်တာမျိုးမလုပ်သေးဘူး။နောက်တစ်ခုကဟိုဒီလူနာတွေရဲ့ပုံတွေပါလေနဲ့ကျွန်တော်တို့ပေါ်ပြလို့မရတဲ့အတွက်ကြောင့်မလို့ဖက်သားကိုလည်းစော်ပြောတဲ့ဒိဏမှုတွေနဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်နိုင်တယ်ဆိုတော့အဲ့ဒါကတော့စောင့်ထိန်းတင်ပါလေ။ဆိုတော့ဟိုတော့နိုင်တကယ်ဖြစ်ပေါ်တဲ့နေရာတွေပါလေဆိုတော့ဟိုခက်လန်းလန်းပဲပေါ့နော်။အဲ့လိုမျိုးတအားအရေးမကိုးဖို့ပေါ့ preparation နဲ့တခြားလုပ်ပြီးတော့မှကျွန်တော်တို့ပြီးတဲ့ကိုတွေ့ဆင်ကြတာပေါ့နော်
။အင်္ဂါနေ့ညနေပိုင်းအထိကူးစက်သူ160ကျော်အတည်ပြုထားတဲ့မြန်မာနိုင်ငံမှာကူးစက်မှုအသစ်တွေညှော်နေလာပြီးမဲ့လည်းသတိထားဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားပါတယ်။လူမှုကျန်းမာရေးပညာပေးစေတနာဝန်ထမ်းကူညီနေတဲ့ဒေါက်တာကျော်စွာဦးကတော့သတင်းသမားတွေလည်းကျန်းမာရေးဆိုင်ရာလမ်းညွှန်ချက်တွေကိုလိုက်နာဖို့အရေးကြီးတယ်လို့ထောက်ပြပါတယ်
။အခုဒီလိုမဖြစ်မနေကြရမှာတော့ mask ပေါ့နော်။တက်ချင်တယ်ကျွန်တော်တို့ဟိုအဲ့ဒီဆွဲကန်းတုံးကပ်တစ်ခါတုံးလေးတွေပေါ့နော်။အဲ့ဒါလေးတွေကိုဟိုတက်ဖို့တော့လိုတာပေါ့နော်။ဟိုတချို့ကတော့အရင်ကဟိုကျွန်တော် PPE ဟိုဟာတွေဝတ်တော့လေ။ဟိုကျွန်တော်အနေနဲ့ဟိုဝင့်တော့ကောင်းတာပေါ့ဗျာ။ဒါပေမဲ့တကယ်ကြတော့လုပ်ငန်းခွင်မှာကျတော့လေ။ဘယ်လိုဝင်နိုင်ပါမလားဟုတ်ကဲ့ဟုတ်ဖေ့ချီဝတ်ထားလဲကောင်းပါလေဗျအဓိကတော့ကျွန်တော်အတွေ့အကြုံရပြောမယ်ဆိုရင်နှစ်ဖက်လုံးအားမတ်ကိုတက်ထားရင်တော့ပို့ပြီးအန်ဒီကင်းနေတယ်အဓိကတော့ကျွန်တော်ကတရေမှုန်နေရပို့ပြီးတော့အန်ဒီရရှိတာပေါ့နော်အဲအနည်းဆုံးတော့3ပေပေါ့ဗျာပို့ခွာနိုင်တော့6ပေတော့ဆိုတော့ပို့ကောင်းတာပေါ့နော
်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတော့ COVID-19 ရောဂါလက္ခဏာစောင့်ကြည့်စစ်ဆေးခံရသူတွေထဲမှာသတင်းသမားတွေပါမပါဆိုတာစည်ရင်းပြုစုသွားဖို့နဲ့အလုတ်ကိုင်းနေရန်နာထားရတဲ့အတွက်အခက်ခဲကြုံနေရသူတွေကိုအကူအညီပေးနိုင်မှုမကြခင်စတင်ဆောင်ရွက်သွားမှာဖြစ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်